This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆီယနာရှင်ပြီးတော့မှကင်ဝင်ပြီးကိုစိတ်နှပြကျမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဇူလိုင်လ1ရက်နေ့ Radio NUG ရဲ့မနက်ခင်းအစီအစဉ်များကိုစတင်တော်လှန်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရီသတင်းကောင်းလုပ်ချက်ကိုကျွန်တော်ရန်တိုင်းကထပ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းစင်များမင်္ဂလာပါခင်ဗျာကုချင်အစပြီး2025ခုနှစ်ဇူလိုင်လ1ရက်နေ့မနက်ခင်းမှာတင်ပြပေးမယ် Radio NUG ရဲ့စီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီရီသတင်းကတော့ ERI တိုင်းမှာစစ်စခန်းတချို့ကို AA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ် ERI တိုင်းမြန်အောင်ခရိုင်အင်ကပူမြို့နယ်မှာစစ်ကောင်စီတပ်ဆွဲထားတဲ့ခြေရွာတချို့ကိုအာရခတပ်တော် AA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့သိရပါတယ်။လီမြနာမြို့နယ်နဲ့ဆက်ဆက်ကြီးရွာများမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတွေကိုဇွန်လဇန်ဝိုင်းမှာစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးဇွန်လ29ရက်နေ့ညနေပိုင်းမှာစခန်း3ခုထပ်မံနဲ့သိမ်းယူနိုင်ခဲ့တာလို့စစ်ရေးသတင်းရင်းမြစ်ကဆိုပါတယ်။နေရောညပါတိုက်ပွဲများအပြင်းထန်ဖြစ်ပွားပြီးတဲ့နောက် AA နဲ့ပူးပေါင်းတပ်တွေကသိမ်းယူနိုင်ခဲ့တဲ့နေရာတွေဟာဟင်းဒရာခရိုင်ဂွင်းကောက်မြို့ရှိစစ်ကောင်စီတပ်မြင့်လက်ကျင်ရေးကြောင်းတတကငားနဲ့မိုင်းအနေငယ်ကန်သာကွာဝေးတယ်လို့သိရပါဗျ။ပြီးခဲ့တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလအတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲများတွင်ရွှေတောင်ရံမြို့နယ်တာပေါင်းမြို့တို့မှစစ်ကောင်စီတပ်စခန်းတချို့ကိုလည်း AA နဲ့ပူးပေါင်းတပ်ကသိမ်းပိုက်နိုင်ခဲ့ပါသေးတယ်။လက်ရှိမှာ ERI တိုင်းတွင်းကရေကြီးမြို့နယ်၊လေးမြနာမြို့နယ်၊အင်ကမူမြို့နယ်တို့မှတိုက်ပွဲများပြင်းထန်နေပြီး ERI တိုင်းမှရန်ကုန်တိုင်းဘက်အဝင်းထွက်လမ်းတွေကိုစစ်ကောင်စီကတင်းကျပ်စွာစစ်ဆေးနေတယ်လို့သိရပါဗျ။အခုတကကြောင်မဲမြို့မှာစစ်ကောင်စီတပ်မှလေကြောင်းနဲ့ထပ်မံဘုံးကျဲချတိုက်ခိုက်မှုကြောင့်နေအိမ်လေးလုံးနဲ့ဘုံးကြီးကျောင်းတစ်ကျောင်းထိမှန်ပျက်စီးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ဇွန်လ29ရက်နေ့ည8:38မိနစ်ချိန်မှာတောင်ပြည်တပ်မဟာနှင့်နယ်မြေကြောင်မဲမြို့ရက်ကွက်ခွနဲ့မြောက်ကုန်းနဲ့ငားရနှင့်တက်စကန်ဟောင်းမှာစစ်ကောင်စီတပ်မှလေကြောင်းနဲ့ဘုံးချောင်းလုံးလာရောက်ကျဲချတိုက်ခိုက်ခဲ့ကြောင်း PSLF TNLA မှသတင်းထုတ်ပြန်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်နေအိမ်လေးလုံးနဲ့ဘုံးကြီးကျောင်းတစ်ကျောင်းထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။အလားတူပဲဇွန်လ29ရက်နေ့ည10:00နာရီအချိန်မှာစင်ကူးမြို့ပေါ်ရှိကြံ့ခိုင်ရေးပါတီရုံးအားအကြမ်းဖက်စစ်တပ်မှတရဦးတက် MiG-29 Jet Fighter တစ်စီးနဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းပြည်ဦးလေခဲပကဖာမှသတင်းထုတ်ပြန်ပါတယ်။အဲဒီလေကြောင်းတိုက်ခိုက်မှုကြောင်းကြံ့ခိုင်ရေးပါတီရုံးအဆောက်အဦတစ်ခုထိမှန်ပျက်စီးပြီးပြည်သူတွေတော့အထိခိုက်မရှိဘူးလို့သိရပါတယ်ခင်ဗျာ။ဆလဘီကမ်ဘလူမှာကင်းလှည့်ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုစောင့်ကြိုတိုက်ခိုက်ခဲ့ရမှာ၄ဦးသေဆုံးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းကမ်ဘလူမြို့နယ်နီးကုန်းမြို့မူးဆုံစစ်ဆေးကိစ္စကမ်းမှမြို့ထဲကိုကင်းလဲဖို့ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုစောင့်ကြိုတိုက်ခိုက်ခဲ့ရမှာ၄ဦးသေဆုံးခဲ့တယ်လို့ညောင်ပေါင်ရင်ကျေးရွာပကပဖွဲ့ကထုတ်ပြန်ထားပါတယ်။ဇွန်လ30ရက်နေ့မနက် 6:15 မိနစ်ချိန်မှာကင်းလဲဖို့ထွက်လာတဲ့စစ်ကောင်စီနဲ့ပြူစောတီအင်အား6ဦးပါစိုက်ကဲ3စီးကိုမာမိတ်ပူပေါင်းဖွဲ့ကအသင်းစောင့်ကြိုတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုတွင်စစ်ကောင်စီနဲ့ပြူ၄ဦးပွဲချင်းပြီးသေဆုံးက2ဦးပြင်းထန်စွာဒဏ်ရာရခဲ့ပြီးမူးဆုံစကန်နဲ့ဇီကုံရက်စကန်တို့ကစစ်ကူနဲ့လက်နက်ကြီးပစ်ကူပေးခဲ့တာကြောင့်အထူးကဲ့မရှိပြန်ဆုတ်ခွာခဲ့ရတယ်လို့ဖော်ပြထားပါတယ်။အခုစစ်စင်ရေးကိုတော့ကမ်ဘလူ Counter Revolution Army KBU CRA အဖွဲ့ရဲ့ဦးဆောင်မှုနဲ့ကမ်ဘလူထောကြီးပကဖ၊ကမ်ဘလူရှက်ပြေးပကဖနဲ့ကမ်ဘလူတောသားပကဖဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာလို့သိရပါတယ်ခင်ဗျာ။အခုတခါစလင်းမြို့နယ်ရဲ့စစ်ကြောင်းထိုးတာနဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ဟန်တားနိုင်ခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းဆလင်းမြို့နယ်တညောင်တိုက်နယ်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့အား6 60မမ80မမတို့နဲ့ပြစ်ခတ်တိုက်ခိုက်ဟန်တာခဲ့တယ်လို့6 PDF တခင်ဖိုးလာကြီးတပ်ခွဲကထုတ်ပြန်ထားပါတယ်။ဇွန်လ26ရက်နေ့မှာစိတ်ပြူမြို့နယ်ရှိစစ်ကောင်စီရဲ့လက်နက်ထုတ်လို့ရေးစက်ရုံကပ္ပဆ21ကိုလျှက်စစ်တားပေးနေတဲ့မီးလိုင်းကိုပြန်ပြင်နိုင်ဖို့စစ်ကြောထိုးဝင်ရောက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ဟန်တာခဲ့တယ်လို့ဆိုပါတယ်။အရေးစစ်ကောင်စီစစ်ကြောင်းကို60မမ81မမလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့ရမှာထိခိုက်မှုရှိခဲ့ပြီးဇွန်လ29ရက်နေ့မှာပြန်လည်ဆုတ်ခွာသွားခဲ့တယ်လို့သိရပါတယ်။အခုတိုက်ခတ်မှုကို6 PDF တခင်ဖိုးလာကြီးတပ်ခွဲပခုတ်ကူခရိုင်အမှတ်လေးတည်ရင်စလင်းမြို့နယ်ပကဖဇုံ3လို့ကပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ဆလဘီတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့ ABSDF အမှတ်1စစ်ကြောင်းအပတ်စဉ်ကိုအခြေခံစစ်ပညာသင်တန်းဆင်ပွဲကျင်းပတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မြန်မာပြည်မြောက်ပိုင်းကျောင်းသားတပ်မတော်ရဲ့အမှတ်1စစ်ကြောင်းကအပတ်စဉ်ကိုအခြေခံစစ်ပညာသင်တန်းဆင်ပွဲကိုကျင်းပပြုလုပ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဇွန်လ25ရက်နေ့မနက်ပိုင်းကအမှတ်1စစ်ကြောင်းအခြေခံစစ်ပညာသင်တန်းဌာနမှပြုလုပ်ခဲ့တဲ့အဲ့ဒီသင်တန်းဆင်ပွဲကို ABSDF မှဒူအိုခရာမာမိတ်ဖွဲ့စည်းများပြစ်ကြတဲ့အာရခတပ်တော် ULA AA မှတပ်မှုများကချင်လွတ်လပ်ရေးအဖွဲ့ချုပ် KIO KIA မှအုပ်ချုပ်ရေးအဖွဲ့ဝင်များပမာပြည်သူလွတ်မြောက်ရေးတပ်တော် BPRA မှအရာရှိများကျောင်းဆက်ခရိုင်အမှတ်3တည်ရက်မှတမှုများ ABSDF အမှတ1စစ်ကြောင်းမှအပတ်စဉ်2ဆေးတင်နန်းသားများအပတ်စဉ်30အခြေခံစစ်ပညာတင်နန်းသားများမိမပြည်သူများတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။တင်နန်းစင်ပွဲမှာမဟာမိတ်ဖွဲ့စည်းများမှခေါင်းဆောင်တွေကအားပေးစကားပြောကြားခဲ့ကြပြီးထူးချွန်စုရရှိခဲ့တဲ့တင်နန်းသူတင်နန်းသားများကိုဆုချီးမြှင့်ပေးခဲ့ကမကတာတာအလန်တော်အားအလေးပြုခြင်းအရေးကြီးပြီးတခြင်းကိုတန်မြိုင်တည်ဆုခြင်းတို့ဖြင့်အောင်မြင်စွာကျင်းပပြီးစီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ကိုရကတင်ဆက်ပေးမယ့်စီးရဲတဲ့ကတော့ငပန်းမြို့နယ်နယ်ရီကန်တာဝါတိုင်းစခန်းကုန်းမှာထွက်ပြေးလာတဲ့စစ်ကောင်စီတပ်သားတွေကိုဖမ်းဆီးရမိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းငပန်းမြို့နယ်နယ်ရီကန်တာဝါတိုင်းစခန်းကုန်းကထွက်ပြေးလာတဲ့စစ်ကောင်စီတပ်သားကိုမင်းမှုမြို့နယ်တနီယာမှာဇွန်လ28ရက်နေ့ကဖမ်းဆီးရမိခဲ့ကြောင်းမင်းမှုခရိုင်အမှတ်6တရင်မှသတင်းထုတ်ပြန်ပါတယ်။အဲဒီစစ်ကောင်စီတပ်သားဟာတိုက်ပွဲတနီယာမှာလက်နက်ချထွက်ပြေးပြီးတဲ့နောက်ဇွန်လ28ရက်နေ့မှာပြည်သူ့ကာကွယ်တပ်ဖွဲ့တွေကတွေ့ရှိခဲ့တဲ့အတွက်ဖမ်းဆီးခေါ်ဆောင်ခဲ့တာဖြစ်တယ်လို့သိရပါတယ်။အဲ့ဒီစစ်ကောင်စီတပ်သားကိုရာဇဝတ်မှုကျူးလွန်ထားခြင်းရှိမရှိစစ်ဆေးနေပြီးကျူးလွန်ထားခြင်းမရှိရင်သွားကျင်တဲ့နေရာကိုပို့ဆောင်ပေးမယ်လို့သိရပါတယ်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့အချမ်းပတ်စစ်အုပ်စုကနေပြည်တော်မှာအမေရိကန်ငြိမ်းချမ်းရေးဖိုရမ်ကိုကျင်းပနေစဉ်မြေပြင်မှာအရသားတွေကိုစကားဆတက်တွေကသတ်ဖြတ်မိရှုနေစေဆိုတဲ့သတင်းပဲဖြစ်ပါတယ်အချမ်းပတ်စစ်အုပ်စုကနေပြည်တော်မှာအမေရိကန်ငြိမ်းချမ်းရေးဖိုရမ်ကိုဇွန်လ25ရက်နေ့မှ28ရက်နေ့အထိပြုလုပ်နေခြင်းလက်တွေ့မြေပြင်မှာတော့အရသာပြည်သူတွေဟာစစ်အုပ်စုရဲ့စစ်ကြောင်းထိုးဝင်ရောက်မှုတွေတပ်ဖြတ်မှုတွေမီးရှို့ဖျက်ဆီးမှုတွေလက်နက်ကြီးပစ်ခတ်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုဆိုးရွားစွာကြုံတွေ့နေရပြီးနေရဆွန့်ကွာထွက်ပြေးနေကြရတယ်လို့ AAPP ကထုတ်ပြန်ပါတယ်။ဇွန်လ25ရက်နေ့ကကယားပြည်နယ်ဖားဆောင်မြို့နယ်မော်ချီဒေသကိုအကြမ်းဖက်စစ်အုပ်စုကလေကြောင်းနဲ့ဘုံးကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်ပြည်သူ9ဦးသေဆုံးခဲ့ပြီး10နဲ့ချီထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဇွန်လ26ရက်နေ့ကပဲခူးတိုင်းကြောင်ကြီးမြို့နယ်ကရင်တဲကျေးရွာလင်းရောင်ကင်ကျေးရွာနဲ့6ရင်စုကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်ကြောင့်ဒေသခံ2ဦးသေဆုံးခဲ့ပါတယ်။ဒါ့အပြင်ဇွန်လ28ရက်နေ့ကစကိုင်းတိုင်းစကိုင်းမြို့နယ်ရှိကျေးရွာတွေကိုစစ်အုပ်စုကစစ်ကြောင်းထိုးဝင်ရောက်ပြီးအင်ဂျင်200နီးပါးရှိတဲ့ကင်းကျေးရွာကိုမီးရှို့ဖျက်ဆီးခဲ့တဲ့အတွက်ကြောင့်ရွာလုံးကျွတ်နီးပါးမီးလောင်ဖျက်ဆီးခဲ့ရပါတယ်။အရင်နေ့မှာပဲအဲ့ဒီကျေးရွာနေ့ရှိမင်းကိုကျေးရွာကိုလည်းဝင်ရောက်ပြီးလူနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တဲ့အတွက်ကြောင့်အင်ဂျင်600နီးပါးမီးလောင်ဖျက်ဆီးခဲ့ရကြောင်းသိရှိရတယ်လို့ AAPP ကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီမင်းစစ်သွင်းနဲ့ Carshall တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာရေဒီယို NUG မှဆက်လက်တင်နေပါတယ်စီရီသတင်းကောင်းလို့ချက်ပြီးမှတော့ပြည်တွင်သတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါလိမ့်ခင်ဗျာ
။ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ1ရက်နေ့မနက်ခင်းမှတင်ပြပေးမယ်။ဗီဒီယို NUG ပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့် UN OCHA နှင့် Mr. Andrews ၏ကြိုးပမ်းမှုကိုထပ်လောင်းကျေးဇူးတင်ရှိကြောင်း NUG လူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ကိုစားပြုသည့်မြို့သားညီညွတ်ရေးအစိုးရအနေဖြင့်လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး၏အစီရင်ခံစာနှင့်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်၏မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေများနှင့်ဆက်လင်း၍နှုတ်ဖြင့်တင်ပြချက်များကိုကြိုဆိုအပ်တယ်လို့ဇွန်လ30ရက်နေ့မှာလူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနမှထုတ်ပြန်ပါတယ်။ထို့အပြင်အဆိုပါဆွေးနွေးမှုတွင်ပါဝင်ခဲ့သည့်အရက်ဖတ်လူလူအဖွဲ့အစည်းများမှပုဂ္ဂိုလ်များအားလည်းကျေးဇူးတင်ရှိပြီး လူခွင့်ရမဟာမင်းကြီးဤမြန်မာနိုင်ငံပေါ်နောက်ဆုံးအစီရင်ခံစာသည်အလွန်အရေးကြီးသောတင်ပြမှုတစ်ခုဖြစ်တယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံရှိလူမျိုးစုအမျိုးမျိုးအသက်အရွယ်အမျိုးမျိုးနှင့်လူမှုလူဒန်းစားအလွှာအသီးအသီးနှင့်ဆွေးနွေးမှုများအပေါ်အခြေခံထားသည့်ထိုအစီရင်ခံစာသည်အလုံးလွှမ်းခြုံပါဝင်တောင်းဆိုကြသောသတင်းစကားကိုထက်ဆင့်အတည်ပြုပေးသည်မှာစစ်တပ်သည်နိုင်ငံရေးတွင်မပါဝင်သင့်ပဲပြည်သူများသည်တာဝန်ခံမှုနှင့်လူအခွင့်အရေးများပေါ်အခြေခံသောငြိမ်းချမ်းပြီးအားလုံးပါဝင်သောဒီမိုကရက်တစ်လူအဖွဲ့အစည်းကိုလိုလားကြသည်ဟူသည့်အချက်ဖြစ်တယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံသည်ထိုအလားအလာများကိုရရှိရေးအတွက်မဟာမင်းကြီးအဆိုပြုသောလမ်းကြောင်းလေးခုကိုထောက်ခံပြီးကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးနှင့်မစ္စတာအန်ဒရူးစ်ဤဂျိုးပန်းဆောင်ရွက်မှုကိုထပ်လောင်းကျေးဇူးတင်ရှိတယ်လို့ဖော်ပြပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ခရူဆိုမြို့နယ်အနောက်ချမ်းတွင်ဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပွားမှုကြောင့်ဆေးဝါးအကူအညီအရေးပေါ်လိုအပ်နေတဲ့သတင်းကိုတင်ပြပေးပါမယ်။ခရူဆိုမြို့နယ်နောက်ဖက်ချမ်းရှိဖွန်ဘော်ခွတ်မြို့နယ်ဒေလကျိုကျေးရွာတွင်ဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပွားသူအရေးအတွက်မြင့်တက်လျက်ရှိပြီးဆေးဝါးနှင့်ဆေးကုသမှုအရေးပေါ်လိုအပ်နေကြောင်းသိရပါသည်။ဇွန်လ21ရက်နေ့တွင်ဒေလကျိုကျေးရွာအတွင်းရှိဘော်ဒါဆောင်တစ်ခုတွင်ဝမ်ပြက်ဝမ်ရှော့ယောဂါစတင်ဖြစ်ပွားပြီးလက်ရှိတွင်တရက်လင်3ဦးနှုန်းထိယောဂဖြစ်ပွားမှုတိုးလာနေသည်ဟုဖွန်ဘော်ခွတ်မြို့နယ်ကျန်းမာရေးအရာရှိဆ ्याम ဂျူလစ်က KPV သတင်းဌာနသို့ပြောကြားထားပါသည်လက်ရှိအချိန်ထိဖူဆိုမြို့နယ်နောက်ဖက်ချမ်းတွင်ဝမ်ပြက်ဝမ်ရှော့ယောဂဖြစ်ပွားသူ60ဦးခန့်ရှိပြီးလူနာများတွင်ဝမ်းသွာခြင်းအဖျားကြီးခြင်းဝမ်းသွာနှင့်သွေးပါခြင်းသွေးအံ့ခြင်းဗိုက်နာခြင်းနှင့်ခေါင်းကိုက်ခြင်းစသည့်လက္ခဏာများတွေ့ရှိရကြောင်းသိရပါသည်ဒေသခံကျန်းမာရေးအဖွဲ့များသည်နွေဦးကျန်းမာရေးဆရာဝန်များနှင့်ပူးပေါင်းကာယောဂါစစ်ဆေးမှုများဆောင်ရွက်လျက်ရှိပြီးဓာတ်စားနှင့်အခြားဆေးဝါးများလိုအပ်လျက်ရှိတယ်လို့သိရပါတယ်။ဒီလကြိုကျေးရွာတွင်ဒေသခံလူဦးရေ205ဦးနှင့်အခြားဒေသမှစစ်ဘေးရှောင်လာသူ434ဦးနှင့်ဗော်ဒါဆောင်နေထိုင်သူ152ဦးရှိတယ်လို့သိရပါတယ်။ဆေးဝါးနှင့်ကျန်းမာရေးအကူအညီများအရေးပေါ်လိုအပ်သဖြင့်သက်ဆိုင်ရာအဖွဲ့အစည်းများနှင့်အကူအညီပေးလိုသူများအနေဖြင့်ဖွန်ဘော်ခွတ်မြို့နယ်ကျန်းမာရေးဌာနသို့ဆက်သွယ်အကူအညီပေးနိုင်ရန်တိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီး UK အစိုးရအနေနဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာရှိတဲ့ LGBT+ အခွင့်အရေးတွေကိုမြှင့်တင်ပေးပြီးအကာအကွယ်ပေးဖို့အတွက်တန်ဋိဌာန်ချမှတ်ထားတဲ့သတင်းကိုတင်ပြပေးပါမယ်။ UK အစိုးရအနေနဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာရှိတဲ့ LGBT+ အခွင့်အရေးတွေကိုမြှင့်တင်ပေးပြီးအကာအကွယ်ပေးဖို့အတွက်တန်ဋိဌာန်ချမှတ်ထားတယ်လို့ဇွန်လ30ရက်နေ့မှာ UK တန်ယုံမြန်မာကထုတ်ပြန်ပါတယ်။မြည်သူမဆိုးမိမိရဲ့ဖြစ်တည်မှုအတိုင်းကြောက်ရွံ့မှုမရှိဘဲရှင်သန်ခွင့်ရှိပါတယ်။ဗြိတိရှတန်ယုံရန်ကုန်အနေနဲ့မတူညီကွဲပြားမှုအသေးသေးစုစည်းနေတဲ့မိမိတို့ရဲ့လုပ်ငန်းခွင်အတွက်ဂုဏ်ယူပါတယ်။လုပ်ဖို့ကံပများအလုံးဂုဏ်သိက္ခာရှိရှိလေးစားမှုတွေနဲ့ရှင်သန်နိုင်ရန်လူချင်းစီရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေအတွက်ဆက်လက်ရည်တည်ဖို့ကတိကူအပြုထားပါတယ်လို့ဖော်ပြပါတယ်ခင်ဗျာဆက်လက်ပြီး PSLF DNL ကအပတ်စဉ်တနိုင်ငံရေးသိပ်ပံကျောင်းစင်ပွဲနှင့်ဒီပလိုမာပွဲအနှင်းပွဲကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNL ကဥဆောင်ဖွင့်လှစ်ထားတဲ့နိုင်ငံရေးသိပ်ပံကျောင်းအပတ်စဉ်တကျောင်းစင်ပွဲနှင့်ဒီပလိုမာပွဲအနှင်းပွဲအခမ်းအနားကိုအောင်မြင်စွာကျင်းပပြီးစီးခဲ့တယ်လို့ထုတ်ပြန်ပါတယ်။ဇွန်လ25ရက်နေ့ကတောင်ပြည်တနင်္လာမှာကျင်းပခဲ့တဲ့အဆိုပါအခမ်းအနားကို PSLF DNL ဒုဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးတားချုပ်ကြားအထွေထွေအတွင်းရေးမှူးဗိုလ်ချုပ်တားဖုံးကျော်တောင်ပြည်ကောင်စီဒုဥက္ကဋ္ဌဒီဒီမိုခန်းတောင်ပြည်တက္ကသိုလ်ဒေါက်တာဟောဗိုလ်မှူးချုပ်တားအုပ်တမောင်းနဲ့ဗိုလ်မှူးချုပ်တားပန်လာစေဦးစည်းချုပ်ယုံမစေဦးစည်းအရာရှိချုပ်ဗိုလ်မှူးချုပ်တားနော်ရှင်နိုင်ငံရေးသိပ်ပံကျောင်းမှဆရာဆရာမများရက်ဖက်အဖွဲ့အစည်းများမှတာဝန်ရှိသူများ PSLF DNL ဌာနဆိုင်ရာအရာရှိများနှင့်ကျောင်းသားကျောင်းသူများရဲ့မိသားစုဝင်များစုစုပေါင်း600ကျော်တက်ရောက်ခဲ့ကြတယ်လို့သိရပါတယ်။ဒုတိယဗိုလ်ချုပ်ကြီးတားချုပ်ကြားကတအောင်ပလောင်လူမျိုးများအနေဖြင့်ယခင်ကနိုင်ငံရေးအသည့်အားနည်းမှုကြောင့်အရာရာဆုံးရှုံးခဲ့ရပြီးယခုအချိန်တွင်နိုင်ငံရေးအားတတိရှိရှိလှုပ်ဆောင်ရန်အချိန်တန်ပြီဖြစ်သည်။ဤကျောင်းဆင်းလူငယ်များအားရနံမွေးသောပန်းများနှင့်မြစ်တိုင်းဝါဖြစ်စီလူကြောင်းကျောင်းစင်းမိန်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဗိုလ်ချုပ်ကြီးတားဖုံးကျော်ကလည်းတောင်ပြည်သားမကမြမပြည်တစ်ခုလုံးပါဝင်တဲ့တော်လှန်ရေးလုပ်ငန်းများတွင်လူငယ်များပါဝင်လှုပ်ဆောင်ရန်လူမှုအကျိုးပြုလုပ်ငန်းများဆောင်ရွက်ကာတော်လှန်ရေးပန်းနိုင်သို့အများဆုံးရောက်ရှိရန်စွမ်းဆောင်ရမယ်လို့တိုက်တွန်းပြောကြားခဲ့ပါတယ်။ထို့နောက်အောင်မြင်စွာပြီးမြောက်ခဲ့တဲ့ကျောင်းသူကျောင်းသားများအားဒီပလိုမာဖွဲ့များအနှင်းခဲ့ကြပြီးထူးချွန်စွာအောင်မြင်ခဲ့သူများအားဆုချီးမြှင့်ခြင်းနှင့် တင်ကြားပေးခဲ့ကြတဲ့ဆရာဆရာမများကိုဂုဏ်ပြုမှတ်တမ်းလွှာပေးအပ်ချီးမြှင့်ခဲ့တယ်လို့သိရပါတယ်။ယခုကျောင်းကို2022ခုနှစ်ဩဂုတ်လမှစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီး3နှစ်တာကာလအတွင်းကျောင်းသားကျောင်းသူ35ဦးတက်ရောက်တင်ကြားခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ။ဆက်လက်ပြီးကော့တောင်ချင်းထောင်တွင်နိုင်ငံရေးအကျဉ်းသားတဦးကြဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။2025ခုနှစ်ဇွန်လ26ရက်နေ့ည9နာရီချိန်တွင်ကော့တောင်ချင်းထောင်တွင်နိုင်ငံရေးပုံမှန်ဖြင့်အကျဉ်းချခံထားရသောအသက်54နှစ်အရွယ်ဦးအေးလွင်သည်နာမကျန်းဖြစ်နေသည့်အချိန်တွင်ထောင်တွင်းမှ2မိုင်ဆေးရုံသို့ပို့ဆောင်ခဲ့တော်လဲလုံလောက်သောဆေးဝါးကုသမှုကိုအချိန်နှင့်တပြေးညီမရရှိခဲ့ပေ2မိုင်ဆေးရုံတွင်အရေးပေါ်ကြဆုံးခဲ့ကြောင်း PPNM မှထုတ်ပြန်ထားပါသည်။ဆေးဝါးဆောင်ရှောက်မှုလုံလောက်စွာမရရှိသဖြင့်တည်ဆုံးခဲ့ရသူများမှာ2025ခုနှစ်ဇန်နဝါရီလမှဇွန်လ30ရက်နေ့အထိ73ဦးအထိရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ဒီခရီးကျန်းလာရုပ်ရှင်ပြပွဲကိုစင်ကာပူနိုင်ငံကာနီဗယ်ရုပ်ရှင်ရုံမှဩဂုတ်လ3ရက်နေ့တွင်ပြသသွားမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဒီခရီးကျန်းလာရုပ်ရှင်ပြပွဲကိုစင်ကာပူနိုင်ငံကာနီဗယ်ရုပ်ရှင်ရုံမှဩဂုတ်လ3ရက်နေ့တနင်္ဂနွေနေ့တွင်နေ့လယ်12နာရီနှင့်နေ့လယ်2နာရီပွဲချိန်2ချိန်ပြသသွားမှာဖြစ်တယ်လို့သိရပါတယ်။လက်မှတ်များကိုကာနီဗယ်ဝက်ဘ်ဆိုက်တွင်အွန်လိုင်းမှတဆင့်ဝယ်ယူနိုင်တယ်လို့သိရပါတယ်။ဒီခရီးကျန်းလာရုပ်ရှင်ပြပွဲနှင့်အတူဆက်လျှောက် Keep Moving On မှပူးပေါင်းပါဝင်သွားမှာဖြစ်ပြီးရောင်းချရသည့်လက်မှတ်အရေးအတွက်အတိုင်းဆက်လျှောက်ခြေအိမ်များကိုမြေပြင်ရှိရဲဘော်များထံပေးပို့သွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ Radio NUG သတင်းများခင်ဗျာ။အခုတခါဒေါက်တာလီယိုနယ်လင်းထက်ရေးဖွဲ့ထားပြီးမျိုးမိုးခန်းစားရွတ်ပတ်ထားတဲ့အငှားစာချုပ်ဆိုတဲ့တယ်လီကျမ်းမာကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါလေ
။အငှားစာချုပ်အမေတားကစိတ်ကူးခြင်းနဲ့ဆရာဝန်ပေါ့ဆရာဝန်စိတ်ကူးတာပါစမ်းလေလို့လူတွေကမေးတဲ့အခါအမေဖြေပေးပါဒီနိုင်ငံမှာတော့စမ်းလေလို့ဖြေပါဆရာဝန်စိတ်ကိုရင်ဖမ်းတဲ့ဒီနိုင်ငံမှာတိတ်ဆန်းတယ်လို့အမိဖြေပါစိတ်ကူးတာရယ်ဆိုတာမေတ္တာမပါလို့ကိုမရပါဘူးအမိတားတို့ဘလောက်ထိမေတ္တာထားလဲဆိုဒံယာရလက်တန်းလေးတစ်ချောင်းကိုတော့တားတို့ရှိမှမဆုံးရှုံးစေရဘူးအမိကဲဆန်လုံးလောက်သာရှိတဲ့သွေးကြောလေးတွေကိုတားတို့ဖွေရှာဆက်လို့လက်တန်းကလေးအသက်ဆက်စီလို့သူတွေပါဒီလိုမြတ်တာထားတတ်သူတွေရဲ့ရှေ့မှာတားမြင်နေရတာကအသက်ထွက်လို့မတတ်နိုင်ငံတော်ပါအမေကဲဆန်လို့လောက်သွေးကြောလေးတွေပေါက်တာမဟုတ်ဘူးနှလုံးသားတဲ့တဲ့ကိုတနတ်မှန်ထားတာပါနှလုံးအစာထိုးကုမရမယ့်နိုင်ငံတော်ကိုတားတွေ့နေရတယ်အမေသိမဲဆိုပြီးပြစ်မထားရပါဘူးအမေသိပ္ပံပညာကိုသင်ထားပေမယ့်လျှော့ဆန်းချင်မှုအလင်းနဲ့ကိုတားယုံနေမယ်ဘာလို့လဲသိလားမေနိုင်ငံတော်အသက်ဆက်ဖို့ပြည်သူတွေကနှလုံးသားနဲ့ပေးဆက်နေကြတာဗျသူတို့ရဲ့ရင်အုပ်မကွာထားတဲ့သားတွေကိုနိုင်ငံတော်ကကယ်ဖို့ခွင့်ပြုလိုက်တယ်သူတို့ရဲ့မှဲ့တဲ့ပေါ့အစွန်းမခံတဲ့သမီးတွေကိုနိုင်ငံတော်ကကယ်ဖို့ခွင့်ပြုလိုက်တယ်ပြည်သူတွေကသူတို့ရဲ့နှလုံးသားကိုပေးပြီးတော့ကယ်ခိုင်းနေတာအမေသူတို့ရဲ့မောင်လေးညီမလေးအဖေအမေအစားပြန်ပေးလို့မရသူတွေကိုလည်းသူတို့ပေးထားတယ်အမေနှလုံးသားနဲ့ရင်းရတာမနာပဲတော့ပဲနေလိမ့်မယ်အမေနှလုံးသားမဲ့သူနဲ့နှလုံးသားရှိသူတို့ရဲ့တိုက်ပွဲဟာနှလုံးအောင်နာကျင်ဖွယ်ပါပဲအမေသိပ္ပံပညာကိုသင်ထားပေမယ့်လျှော့ဆန်းချင်မှုအလင်းတန်းကိုကျွန်တော်ယုံလေအမေနိုင်ငံတော်ကကားတို့ကဲရမယ်အမေနိုင်ငံတော်ဟာဖီနစ်ငှက်တကောင်မီလီယံဂျာကနိုးထရစေမယ်အမေအမေတားကစိတ်ကူးခြင်းနဲ့ဆရာဝန်ပေါ့နှလုံးအစားထိုးမှအသက်ဆက်မဲ့နိုင်ငံတော်ကိုအရင်ကဲခွင့်ပေးပါအမေနှလုံးသားလေးကျွန်တော်နိုင်ငံတော်အားခဏတော့မဟုတ်အပေးပိုင်ငါ့ဘုရားခွင့်တောင်းပါတယ်ခင်ဗျာဒေါက်တာလီယိုနယ်လင်းထက
်ရေဒီယိုအန်ယူဂျီမှဆက်လက်တင်လှည့်နေပါတယ်အခုတစ်ခါတော်လန်အစေးအစီအစဉ်မှာမောင်လုံးမွေးရေးသားထားပြီး ရန်တိုင်းတင်ဆက်ထားတဲ့ယူဇော်ဒီဆိုတာဘယ်လိုလူတွေလဲဆိုတဲ့တော်လန့်အစေးကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ပြူဇော်တီဆိုတာဘယ်လိုလူတွေလဲပြူဇော်တီပြူဇော်တီတဲ့လင်းနေရွယ်ကလေးငယ်လေးကိုခေါ်ဆကြတာကလေးကလည်းသူ့ကိုဒီလိုခေါ်ဆတာကိုမကြိုက်လို့လိုက်ရိုက်နေတယ်မောင်နှမွေးရဲ့မိတ်ဆွေလင်းနေရွယ်ကလေးငယ်လေးကိုဘာကြောင့်ပြူဇော်တီလို့ခေါ်ပြီးဆကြတာလဲလို့မေးတော့အဖြစ်ကဒီလိုပါပြီးခဲ့တဲ့ရက်ပိုင်းကသူဟာမိဘတွေအိမ်နေတော့မီးနဲ့သွားဆော့တယ်တာယာခွင်းတွေကိုမီးသွားရှို့မိရကမီးတော့ဟာကြီးလာပြီးနေရင်ကိုပါမီးကုန်းလို့ဖြစ်ခဲ့တယ်သူ့ဖေအမေနှစ်ယောက်စလုံးမီးတော့တန်ကြောင်နိုးလာလို့သာနေအိမ်ကိုမီးမကူတာဖြစ်တယ်။နေအိမ်ကိုမီးတော့ကနီးထီဆော့တဲ့သူ့ကိုကလေးချင်းချင်းစကြတာပြူဇော်တီတဲ့။ပြူဇော်တီဆိုတာအိမ်ကိုမီးရှို့ဖျက်ဆီးသူလို့ကလေးတွေကသိကြတယ်။ပြူဇော်တီဆိုပူကြောက်ရတယ်တဲ့။စစ်ကောင်စီလက်အောက်မှာနေနေရတဲ့သူတွေစစ်ကောင်စီဂိတ်ကိုဖျက်တမ်းခဲ့ရတဲ့သူတွေစီကကြားရတယ်။ပြူဇော်တီတွေဟာတတ်တဲ့ဖျက်တဲ့နေရာမှာစံတင်ရလောက်သူတွေဖြစ်တယ်။ပြူဇော်တီတွေဆိုတာဘယ်ဒေသမှာပဲဖြစ်ဖြစ်ဒေသခံတွေဖြစ်တယ်။သူတို့ရဲ့မတရားလုပ်ရက်တွေကိုကောင်းကောင်းသိတဲ့သူတွေမှတ်ထားမဲ့သူတွေစန့်ကျင်မဲ့သူတွေဆိုတရားရဲသားချင်းအောင်တပ်ဖြတ်ဖို့ဝန်မလေးသူတွေဖြစ်တယ်။ပညာလည်းမတက်ပိုက်ဆံလည်းမရှိကိုကျင်လည်းမကောင်းတဲ့သူတွေများတယ်။သူတို့တွေပြူဇော်ဒီဖြစ်လာတော့သူတို့အပြင်သူတို့မိမတွေကိုပါကြောက်ရတာလို့ပြူဇော်ဒီကြီးရွာကနေထွက်ပြေးလာတဲ့စစ်ရှောင်းမျိုးသမီးတူကမောင်လူမွေးကိုပြောပါလေ။ပညာမရှိကိုကျင်တရားချုပ်တဲ့ပြီးသူတစ်ပါးရဲ့အထင်မြင်သိမှုကိုအမြဲခံခဲ့ရသူအချို့ဟာပြူဇော်တီဖြစ်လာတော့မောက်မာလာကြတယ်။ရွာကလူကြီးလူကောင်းတွေပေါ်လက်နက်နဲ့နိုင်ကျင်ပြီးအရသာပြန်ခံကြတယ်။ဒီလိုလူတွေကိုစစ်တပ်ကပြူဇော်တီဖြစ်လက်နက်ပေးကင်ပြီးပြည်သူကိုဖိနှိပ်ခိုင်းထားတာဖြစ်တယ်။လာစားဆိုလဲသူတို့ဘာမှမရဘူး။တစ်လမှ3-4တောင်းဒါတောင်3လမှတစ်ခါရတာမျိုးရှိသေးတာ။သူတို့ကလည်းလာစားကိုမမျော်ကိုဘူး။ရွေတွေကစသူတို့လူရပြီးရနေတာကိုလို့သူမြင်တွေ့ခဲ့ရတာတွေကိုစစ်ရှောင်းမျိုးသမီးကပြောပြတယ်။ဒီတော့ပြူဇော်တီလုတ်တဲ့သူတွေရဲ့ရည်ရွယ်ချက်ကပြည်သူတွေရဲ့ပစ္စည်းကိုပြူဇော်တီလိုင်စင်ကင်ပြီးဓမြတိုက်ခွင့်ရဖို့ဖြစ်တယ်။ပြူဇော်တီဖြစ်သွားသူတွေဟာနိုင်ငံရေးယုံကြည်ချက်ကြောင့်မဟုတ်တယ်လို့ဘာသာရေးယုံကြည်ချက်ကြောင့်လည်းမဟုတ်ပါဘူး။အမျိုးသားရေးဘာသာရေးဗန်းပြပြီးစစ်အာဏာရှင်ခိုင်းတဲ့အတိုင်းလုပ်နေရသူတွေသာဖြစ်တယ်။စစ်အာဏာရှင်ခိုင်းတာလို့ရင်ပြည်သူတွေကိုအထက်စီးကနေမိုက်မိုက်ရိုင်းရိုင်းဆက်ဆံလိုချင်တဲ့ပစ္စည်းယူနေတဲ့လူမိုက်ဂိုင်းဝင်နေတာဖြစ်တယ်။ပြူဇော်တီတွေထဲမှာအရင်သူတို့မိဘတွေလက်ထက်ကစစစ်အာဏာရှင်တွေကိုအားပေးထောက်ခံခဲ့တဲ့မဆာလလက်ဟောင်းမျိုးဆက်အချို့ပါဝင်နေတာကိုလည်းတွေ့ရတယ်။မောင်လူမွေးတို့ရွာအပြောနဲ့ဆိုရင်သူတို့ဟာကဘာရှားတွေပဲ။ပြည်သူတရလုံးကဆန့်ကျင်တဲ့စစ်တပ်ကိုတခြားလုံးအထင်ကြီးထောက်ခံလာကြသူတွေဖြစ်တယ်။ဒေါ်ဆန်းစုကြည်နဲ့ဒီမိုကရေစီလူလားသူတွေကိုအလကားနေရင်မျက်မုံးကျိုးနေတဲ့သူတွေဖြစ်တယ်။အချို့ဒေသကခြေရွာတွေဟာကိုယ့်ရွာကဘုန်းတော်ကြီးကြောင့်ပြူဇော်တီဖြစ်ကြရတယ်။စစ်အာဏာရှင်တစုကသူတို့အကျိုးစီးပွားကိုကာကွယ်ဖို့ကြီးရွာကဆရာတကားတွေကိုအမျိုးဘာသာသာသနာနဲ့လှည့်စားခိုင်းစေထားတာဖြစ်တယ်။ဥပဒေအပအဝင်အချို့သင်ကန်းဝတ်တွေဆိုရင်ပြူဖွဲ့ကိုကိုယ်တိုင်ဥဆောင်နေတဲ့အတွက်လူသက်စစ်တပ်ကိုတရားဝင်အားပေးထောက်ခံနေတဲ့အတွက်သာသနာတော်ညှို့နှံ့ရပါလေ။ပြူဇော်တီဆိုတာပုဂံခေတ္တန္တရီလာမင်းသမားဖြစ်ပြီးတောဝက်ဆွန်ရင်စတဲ့ဒရိတ်ဆန်တွေကိုနှိမ်နှင်းပြီးပြည်သူတွေကိုကာကွယ်ခဲ့သူလို့မောင်လူမွေးတို့သင်ခဲ့ရတယ်။ဒီဒန္တရီတမိုင်းဖက်စာနဲ့ထည့်ပြီးမောင်လူမွေးတို့ငယ်ငယ်ကအသင်ခံခဲ့ရပါတယ်။အသက်ကြီးလာတော့ပြူဇော်တီမင်းတကယ်ရှိခဲ့တယ်လို့မောင်လူမွေးတို့ဘယ်ယုံမှမလဲ။မောင်လူမွေးတို့နိုင်ငံမှာပြူဇော်တီတကယ်ရှိခဲ့တာက1955ခုနှစ်ကဖြစ်ပါတယ်။စစ်တပ်ကိုပြင်ပကနေအထောက်ကူပေးဖို့ပြူဇော်တီအဖွဲ့ကိုဖွဲ့ခဲ့ကြတာဖြစ်ပါတယ်။စဖွဲ့ကလေးကမိုက်မိုက်ကန်ကန်တောင်းချမ်းဖို့ဝင်မလေးတဲ့လူမိုက်တွေနဲ့ဖွဲ့စည်းခဲ့ကြတယ်။မြက်ကန်းမျိုးချစ်တွေကိုသက်ဆိုင်ရာဒေသရဲ့ခေါင်းဆောင်ဖြစ်ခန့်ကြတယ်။ဒါကြောင့်ပြူဇော်တီဖွဲ့ဟာစကားကပြည်သူတွေရဲ့ရွှေရှာခြင်းကိုခံခဲ့ကြရတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သူတို့ကိုစားပြည်သူတွေကိုဖိနှိပ်ဖို့ပြည်သူစစ်အဖွဲ့ကိုဖွဲ့တယ်ပြည်သူတွေကပြူဇော်တီလို့တခါတည်းနာမည်ပေးလိုက်ကြတော့တာပါပဲခုတော့မောင်လူမွေးတို့ငငယ်ကလို့ဒဏ္ဍာရီလာပြူဇော်တီမင်းအကြောင်းကိုကလေးတွေကိုတင်လို့ရတော့မှာမဟုတ်ဘူးလူငယ်မျိုးဆက်တွေရဲ့အသည့်မှာပြူဇော်တီဆိုတာလူသက်သမားတွေလူရက်သူတွေရုပ်မာသူတွေလူကျင်ဝတ်နားမလည်သူတွေလို့အမှတ်အသားရှိသွားပြီဖြစ်တယ်။နေဦးတော်လေးသမိုင်းကိုကလေးတွေကိုတင် जा ကြရတဲ့အခါပြူဇော်တီတွေရဲ့အသိဉာဏ်မဲ့ရက်ဆက်မှုတွေကိုခြံထားခဲ့လို့မရပါဘူး။နောက်တော့မှကိုနိုင်ငံကမျိုးဆက်တွေအာနာရှင်ရဲ့လက်ကင်တုပ်ဘဝမရောက်ရှိစေဖို့ပြူဇော်တီတွေရဲ့အော်နှလုံးနာဝယ်သမိုင်းကိုလည်းတင် जा ပေးကြရမှာဖြစ်ပါလေခင်ဗျာ။မောင်လူမွေ Radio NUG သောတာရှင်များခင်ဗျာဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တော်လိုင်းရေးဒေဂီတာအစီအစဉ်မှာ Three Fingers Production မှထုတ်လုပ်ထားပြီးအာဇာနည်တီးဆိုထားတဲ့ပြန်လာမယ်မေမေဆိုတဲ့တော်လိုင်းရေးဒေသချင်းကိုခံစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
နေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ